ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံမှာတော်ရိုင်းတိရစ္ဆာန်တွေအထင်အကွမဲ့ရောင်းဝယ်တာစားသုံးမှုတွေကိုတားမြစ်လိုက်ပြီးနောက်မှာတရုတ်ပြည်ဈေးကွက်အတွက်တရားမဝင်တော်ရိုင်းသရဝါကိုအဓိကအမှောင်ကိုကုန်ကူးနေတဲ့အရှိတောင်အာရှနိုင်ငံတွေမှာပါတားမြစ်မှုတွေလုပ်ဖို့ WWF ကတော်ရိုင်းတိရစ္ဆာန်ထင်းသိမ်းရေးကမ္ဘာ့ရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်တရုတ်အစိုးရရဲ့တားမြစ်ချက်ကိုကြိုးဆိုပေမဲ့ဒါဟာလုံလောက်မှုမရှိသေးဘူးလို့ WWF အဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဖြစ်လာရတဲ့အကြောင်းရင်းကအတိအကျကိုမသိရသေးပေမဲ့လူတွေကတော်ရိုင်းတိရစ္ဆာန်အသားစိမ်းတွေကိုကင်တွယ်ရာကနေကူးစက်လာတာလို့တောင်းဝန်ရှိသူတွေကယူဆထားတာပါအရင်ကလည်းတရုတ်နိုင်ငံမှာတရားမဝင်စင်စယ်လို့အခြားထွက်ကုန်ပစ္စည်းရောင်းဝယ်တာကိုတားမြစ်ခဲ့ပြီးနောက်ပေါင်ကိုကုန်ကူးသူတွေဟာအရှိတောင်အာရှဘက်ခြေဦးလှည့်သွားကြကြောင်းအခုလဲတရုတ်ပြည်ထဲတားမြစ်လိုက်တာကတော်ရိုင်းသရဝါရောင်းဝယ်မှုမှာအိမ်မီးချင်းနိုင်ငံဈေးကွက်တွေစီကိုရောက်သွားနိုင်ကြောင်း WWF အဖွဲ့ကသတိပေးပါတယ်အာရှမှာအတွေ့အကြုံရှိခဲ့တဲ့ဝက်တုတ်ကွေးကနေကြက်ငှက်တုတ်ကွေးထိကူးဆက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းဟာတရိတ်ဆန်အတွက်ပစ္စည်းတွေကိုလူတွေကင်တွယ်မိရာကစတင်ခဲ့ပါတယ်